စပိန်လာလီဂါဖလားခွင့်ပိတ်နောက်ဆုံးပွဲဖြစ်တဲ့ဒင်းလူနေကနူးကမ်မှာကန်နဲ့ပွဲမှာဘာစီလိုနာနဲ့ရီယယ်ဆိုစီဒက်တို့ပထမပိုင်းပြီးချိန်အထိတစ်ပတ်နဲ့တစ်ပတ်ဂိုးမသွင်းနိုင်ပေဒုတိယပိုင်း58မိနစ်မှာကိုတီညိုရဲ့တလုံးတည်းသောဂိုးနဲ့ဘာစီလိုနာနိုင်ရသွားပါတယ်။ဒီပွဲမှာပွဲချိန်68မိနစ်ကြာမှဘာစီလိုနာရဲ့အဓိကတိုက်စင်မှုမက်ဆီလူစားလဲဝင်ကစားပါတယ်။ဒီပွဲအပြင်ဘာစီလိုနာအသင်းရဲ့အသက်34နှစ်ရွယ်ဝါရှင်အလယ်တန်းကစားသမားအင်နီယက်စတာအတွက်နောက်ဆုံးနှုတ်ဆက်ပွဲဖြစ်ပြီး81မိနစ်အထိကစားပြီးတော့မက်ဆီကိုအသင်းကောင်းဆောင်လက်ပတ်လွှဲပေးသွားပါတယ်။ဘာစီလိုနာအသင်းဟာဒီပွဲမတိုင်ခင်ကတည်းကချန်ပီယံဖလားကိုရထားပြီးသားပါ။ပွဲစဉ်အားလုံးပြီးသွားချိန်မှာတော့ဘာစီလိုနာအသင်းဟာ38ပွဲကစား28ပွဲနိုင်9ပွဲတည်းတပွဲရှုံးရမှတ်93မှတ်ရှိပါတယ်။လာလီဂါမှတ်ပေးစရာမှာဒုတိယလိုက်တဲ့ယူရိုပါလိဂ်ချန်ပီယံအက်တလက်တီကိုမက်ဒရစ်နဲ့အီဘာတို့အစောပိုင်းကကစားတဲ့ပွဲမှာတော့တစ်ဖက်2ဂိုးစီနဲ့တည်ကြပါတယ်။ပွဲရဲ့အဖွင့်ဂိုးကိုအီဘာအသင်းကကီကေးကပထမပိုင်း35မိနစ်မှာသွင်းယူပြီးအင်ရှင်တီကိုအတွက်ခြေပါဂိုးကိုတော့အသင်းကောင်းဆောင်ဖာနန်ဒိုဒေါရက်စ်က42မိနစ်မှာသွင်းယူပါတယ်။အဲ့တော့မိနစ်60မှာဒေါ်ရက်စ်ကပဲဒုတိယဂိုးကိုသွင်းယူပါတယ်။အဲ့ဒီဂိုးသွင်းပြီးနောက်3မိနစ်ပဲကြာတဲ့အချိန်မှာတီဂိုအသင်းကဟာနန်ဒက်စ်နှစ်ဝါတဏီနဲ့အထုတ်ခံရတာကြောင့်တီဂိုအသင်းဟာပွဲပြီးတဲ့အထိ10ရောက်နဲ့ကစားသွားရပါတယ်။လာလီဂါကနေနောက်နှစ်ချန်ပီယံလိဂ်ဖလားပြိုင်ပွဲဝင်ဝင်ရတဲ့အသင်းလေးတင်ကတော့ဘာစီလိုနာအက်တလက်တီကိုမက်ဒရစ်ရီယယ်မက်ဒရစ်နဲ့ဗလန်စီယာအသင်းတွေဖြစ်ပါတယ်။ရီယယ်အသင်းဟာဒီနှစ်ချန်ပီယံလိဂ်ဖလားဘူလူပွဲဖြစ်မေလ26ရက်စနေနေ့မှာအင်္ဂလန်ကလပ်လီဗာပူးအသင်းနဲ့ရှင်ပြိုင်ကစားရမှာဖြစ်ပါတယ်။